အမေရိကန်ပြည်ထောင်စုမှာတော့ဒီ119ကြိမ်မြောက်လွှတ်တော်အစည်းအဝေးတွေကိုဒီနေ့ပြန်လည်စတင်ပါတယ်အခုလွှတ်တော်တင်မှာအထက်လွှတ်တော်ရောအောက်လွှတ်တော်မှာပါ Republican အမတ်တွေကလူမျိုးစုများစုဖြစ်ပြီးတော့ Democrat အမတ်တွေကလူနည်းစုဖြစ်သွားပါတယ်အထက်လွှတ်တော်မှာဒီ Republican Party ခေါင်းဆောင်အဖြစ်18နှစ်ကြာတာဝန်ယူခဲ့သူဝါရဲ့လွှတ်တော်အမတ် Mitch McConnell တာဝန်ကနေအနားယူမှာဖြစ်ပါတယ်သူနေရာမှာအစားထိုးဖို့အတွက် John Traney ကိုဒီအထက်လွှတ်တော်လူများစုခေါင်းဆောင်အဖြစ်နဲ့ Republican Party ကရွေးချယ်ထားပါတယ်အောက်လွှတ်တော်မှာတော့လွှတ်တော်ဥက္ကဋ္ဌကိုပြန်လည်ရွေးချယ်မှာမို့လက်ရှိဥက္ကဋ္ဌ Mike Johnson ပြန်အရွေးခံရမလားဆိုတာမရေမရာဖြစ်နေပါတယ်။ American ပြည်ထောင်စုအသုံးစရိတ်ဥပဒေချမ်းကိုလွှတ်တော်မှာအတည်ပြုနိုင်အောင်လို့ Democrat အမတ်တွေနဲ့ညှိနှိုင်းသဘောတူခဲ့တာကြောင့်တချို့ Republican အမတ်တွေကသူ့ကိုဆန့်ကျင်နေကြပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့လွှတ်တော်ဥက္ကဋ္ဌ Mike Johnson ကိုဆက်လက်ထောက်ခံတယ်လို့လူမှုကွန်ရက်ပေါ်မှာတယ်လီနာနေရုံကရေးတင်ခဲ့ပါတယ်။ Democrat တွေဘက်ကတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Hakeem Jeffries ကိုလွှတ်တော်ဥက္ကဋ္ဌအဖြစ်အဆိုပြုမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့သူလွှတ်တော်ဥက္ကဋ္ဌဖြစ်နိုင်ခြေကတော့နည်းပါတယ်ရှင်။